ကိုဗစ် -19 ကြောင့်ငင်းချမ်းရေးဆွေးနွေးပွဲတွေရပ်ဆိုင်းနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တန်းပလောင်အဖွဲ့အကြားမှာတင်းနှင်းကုန်နေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတွဲဆုံဆွေးနွေးမဲ့အခြေအနေနဲ့ဒီလအတွင်းကျင်းပဖို့ရည်ရွယ်ထားတဲ့27ရာစုပင်လုံအစည်းအဝေးရဲ့အလားအလာကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နဲ့မိုးကုံးမြို့အကြားမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲနှစ်နေရာဖြစ်ခဲ့တာပါဒီတိုက်ပွဲတွေအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်နေ့7:30မိနစ်လောက်ကနေ9:30မှစကြင်ဝင်နေကြတော့7:00လောက်ကနေ9:00ရထိတင်အပိဓာတော့ဒီမိုင်းလုံးမြို့နယ်ခွဲမန်ပွန်ရနဲ့ဟိုဘူဘာရကြားလောက်ကြားမနေ့ကဖြစ်တာဒီနေ့တော့တော်မရှိသေးဘူ
းထိခိုက်ကြဆုံးမှုအခြေအနေကိုမသိရသေးကြောင်းပြောပါတယ်ကြောင်မဲဒေသခံတွေကတော့တနင်္ဂနွေနေ့ကတိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့မုံမိတ်အကြားဒေသမှာအစိုးရစစ်မတော်ဘက်ကအ ਨੇ ဆုံးစစ်ကြောင်းနှစ်ကြောင်းလောက်လှုပ်ရှားနေတယ်လို့ TNLA ဘက်ကလည်းလှုပ်ရှားနေတာရှိကြောင်းပြောပါတယ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့အဖွဲ့ရဲ့အတွင်ရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးကြောင်းဖြေကြားပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်ကတရုတ်နိုင်ငံကူမင်းမြို့မှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့ပြီးဒီနှစ်ဇန်နဝါရီလမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့တရုတ်နိုင်ငံမှာကိုဗစ် -19 ရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်တန့်ခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းကတော့မြန်မာနိုင်ငံကျိုင်းတုံနဲ့မြစ်ကြီးနားမှာတွေ့ဆုံဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူး။လက်ရှိမှာလည်းတွေ့ဆုံမဲ့ချက်သတ်မှတ်နိုင်တာမရှိသေးကြောင်းနှစ်ဖက်တွေ့ဆုံဆွေးနွေးရေးအတွက်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ်။
အခုလောဆယ်တော့ဘာမှလည်းအတမချပြီးဒီခုကဒီအခုတော့ဒီဖွဲ့ကကစံပယ်စီတမလိုက်ကလေးရနေဒီမှာသိဆုံးဖို့တဲ့အချိန်မရဘူးဘာမှသိချမှုမရှိဘူး
မြောက်ပိုင်းမှာမိတ်အဖွဲ့မှာ KIA ကချင် TNLA တအန်းပလောင် MNDEE ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာတော့တမရွန်နဲ့ AA ကြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေခဲ့ပါတယ်။ကမ္ဘာအနှံ့မှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတယ်လို့မြန်မာပြည်မှာလည်းရောဂါကာကွယ်တိုက်ဖြစ်ရေးအတွက်အပြင်းထန်ဆောင်ရွက်နေရတာကြောင့်ဒီလတတိယဘက်လောက်မှာကျင်းပဖို့သဘောတူထားတဲ့ပြည်တော်စုငင်းချရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးဟာလည်းရက်ရွှေ့ပြောင်းရမယ့်အခြေအနေရှိနေပါတယ်။ဒီအခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီဒီလာကိုသရုတ်ထပင်လုံးကျင်းပဖို့လုပ်ခဲ့ပြီမယ်လို့အခုအခြေအနေရပါတော့။ဒါယောဂထိန်းချုပ်နိုင်မှုအခြေအနေနဲ့ဒီနှစ်ဖက်ဆွေးနွေးညှိနှိုင်းရမှုအခြေအနေပေါ်မှာအခြေခံတော့ကျွန်တော်ကတော့သရုတ်ထပင်လုံးဘယ်နည်းအဖြစ်နဲ့ဆိုတာမျိုးကတော့ကျွန်တော်အတိအကျသတ်မှတ်ထားတာမျိုးတော့မရှိသေးပါဘူး။ဧပြီအတွင်းမှာတော့ကျင်းပနိုင်မယ့်အလားလာတော့ဒီသရုတ်ထပင်လုံးကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်တော့ပေါ့နော်။ဒါတွေကတော့ကျင်းပနိုင်ဖို့ကတော့မဖြစ်နိုင်သေးပါဘူး
။အစိုးရအနေနဲ့ AA အဖွဲ့ကိုအကြံဖက်အဖွဲ့အစည်းအဖြစ်ကြေညာခဲ့ပေမဲ့တွဲဆုံဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ကေအမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSTO ကတော့ COVID-19 ဖြစ်ပွားနေချိန်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲပြီးယောဂတိုက်ဖြတ်ရေးကိုပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းထုတ်ပြန်ကြေညာထားပါတယ်။ကမ္ဘာကူးလက်သမဂ္ဂတွင်းရေးမှူးချုပ်ကလည်း COVID-19 ဖြစ်ပွားနေချိန်မှာကမ္ဘာရရမှလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအပြစ်ခတ်ရက်စဲကြဖို့အတွက်မတ်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဩစတြေးလျ၊ကနေဒါ၊ချက်သမ္မတနိုင်ငံ၊ဒိန်းမတ်၊ဥရောပသမ္မတ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊နယူးဇီလန်၊နော်ဝေး၊ပိုလန်၊စပိန်၊ဆွီဒင်၊ဆွစ်ဇာလန်၊တူရကီ၊ဗြိတိန်နဲ့အမေရိကန်ဆိုင်ရာသံမတ်ကြီးတွေကလည်းမြန်မာနိုင်ငံတဝန်းကမိသားစုတွေရဲ့အကျိုးအတွက်မြန်မာတပ်မတော်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေအကြားတိုက်ပွဲတွေရပ်တန့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။